ိုင်းနိုင်ငံတောင်ပိုင်းချောဖုံခရိုင်မှာဒီလ3ရက်နေ့ကတရားဝင်အထောက်ထားမပါတဲ့မြန်မာတွေကိုတည်ဆောင်လာတဲ့ကားတစ်စင်းဟာစစ်ဆေးရေးဂိတ်တွေမှာစစ်ဆေးတာကိုမခံဘဲမောင်းကြီးရကနေတခြားကားတစ်စင်းကိုတိုက်မိပြီးကားမိလောင်ခဲ့ပါတယ်။အဲ့ဒီနောက်ကားပေါ်ပါလာတဲ့တရားမဝင်မြန်မာအလုသမားတွေဖမ်းဆီးခံရတယ်ဆိုပြီးအလုသမားရဲ့လှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းဒီချွန်ဘော်ပြည်နယ်မင်းမြို့နယ်တန်းနာချေရအုပ်စုသက်ကစင်အဝေးပြေးလမ်းမကြီးပေါ်မှာပေါ့ဗျာ။ဇူလိုင်လ3ရက်နေ့ကတောင်ဝင်ကြတဲ့ရဲလုံကြွေးအဖွဲ့တွေကနေစစ်ဆေးမှုပြုလုပ်နေခြင်းမှာတန်တဲ့အဖြစ်ပေါ်ရအဖြူရောင်ပစ်ကတ်တာစီကဝင်လာတာပေါ့အဲဝင်လာတဲ့ချိန်မှာရက်တက်စစ်ဆေးမှုအချက်ပြတာကိုအဲ့ကားကနေအချိန်ညစ်ပြီးတော့ဖက်ပြေးသွားတာကြောင့်မလို့လိုက်လံဖမ်းဆီးရမှာအဲ့ကားကအခြားသောဒေသခံကြီးရွာသားတူရဲ့ကားစီးကိုဝက်တိုက်ပြီးတော့ပြီးလောင်သွားတာပေါ့
ဒီအမှုမှာတော့ကာသမာပါဝင်မြန်မာ73ဦးကိုဖမ်းမိခဲ့ပါတယ်။ကာသမာဟာထိုင်းနိုင်ငံတဲကိုတောလန်းကနေတဆင့်ဒီလူသမားတွေကိုတွားခေါ်လာခဲ့ပြီးထိုင်းတောင်ပိုင်းစုံကလာခရိုင်ဟရိုင်မြို့ကိုပို့ဆောင်ပေးရမှာဖြစ်ပြီးပို့ဆောင်ကအဖြစ်လူပုံကူးသူတွေကငွေကြေးပေးခဲ့ရတယ်လို့လည်းဝန်ခံထွက်ဆိုခဲ့ပါတယ်။အလားတူဇူလိုင်လ3ရက်နေ့တနေ့တည်းမှာပဲစုဖန်ဘူရီခရိုင်ကအဝေးပြေးလမ်းမမှာတရားမဝင်မြန်မာ72ဦးတယ်လာတဲ့ကားစင်းဟာလည်းစစ်စေးခိတ်ကိုဖြတ်ကျော်မောင်းနှင်ထွက်ပြေးခဲ့ပါရယ်အဲ့ဒီနောက်လမ်းခုလက်မှာပဲကားကိုရက်ပြီးကားမောင်းတဲ့သူကထွက်ပြေးသွားခဲ့ပေမဲ့ကားပေါ်မှာပါတဲ့မြန်မာ72ဦးကတော့ထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးတာကိုခံခဲ့ရပါတယ်အထောက်ထားမဲ့မြန်မာနိုင်ငံသားတွေဟာညဝရီကနေမဲဆောက်ဖက်ကူးလာပြီးလူပုံကူးသူတွေကကားနဲ့တင်ဆောင်ခေါ်ယူလာတာဖြစ်ပြီးစုဖန်ဘူရီခရိုင်မှာအခုလိုဖမ်းဆီးခံရတာဖြစ်ကြောင်းအမြန်လန်းရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ပြည်ရဲလာတော့ကလည်းထိုင်းနိုင်ငံထဲမှာတရားမဝင်မြန်မာ200လောက်ဖမ်းဆီးခံရပြီးစစ်ဆေးရေးဂိတ်တွေကစစ်ဆေးတာကိုမခံဘဲထွက်ပြေးတာကြောင့်ရင်တိုက်တာမိလောင်တာတွေဖြစ်ခဲ့ပြီးသေဆုံးသူ5ဦးထက်မနည်းရှိခဲ့တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ပြီးခဲ့တဲ့ကျွန်တော်တို့2023ချွန်လာတွင်မှာဖမ်းဆီးခံရတာလည်း200လောက်ရှိတယ်။အဲမော်တော်ယာဉ်တိမ်းပေါက်ပြီးတော့မိလောင်ပြီးသေဆုံးတာ5ယောက်ရှိတယ်။အဲ့လိုမျိုး
မြန်မာနိုင်ငံအတွင်းစာဝတ်နေရေးအကျက်တဲတွေနဲ့ပုံမကြုံတွေ့လာရတာနဲ့အမျှအိန္ဒိနာချင်းထိုင်းနိုင်ငံတွေကိုအထောက်ထားမဲ့မြန်မာတွေနေစဉ်ဆိုသလိုဝင်ရောက်လာနေကြတာပါအလုတ်ကန်ရှာဖွေဖို့အတွက်လာကြရင်မကြာခဏဆိုသလိုလူပုံကူးသူတွေရဲ့တားကောင်ဖြစ်ကြရတယ်လို့အခုလိုမျိုးလမ်းခရီးမှာရင်မတော်တဆမှုတွေကြုံရပြီးထိခိုက်သေးဆုံးရတာဖမ်းဆီးခံရတာတွေကြုံနေကြရတာဖြစ်ပါတယ်ရှင်